တရုတ်နိုင်ငံမှာကျမ်းမာအခြေခံခွဲခြားဆက်ဆံမှုနဲ့လိင်ပိုင်းဆိုင်ရာထိပါစော်ကားမှုတွေကနေအမျိုးသမီးတွေကိုပိုပြီးအကာအကွယ်ပေးနိုင်ရည်ရည်ရွယ်တဲ့ဥပဒေတရက်ကိုတနင်္ဂနွေနေ့မှာအတည်ပြုလိုက်ပါတယ်။အများပြည်သူရဲ့အကြံဉာဏ်တွေနဲ့အတူတတိယအကြိမ်ပြင်ဆင်ခဲ့ပြီးတဲ့နောက်ထိတ်တန့်ဥပဒေပြုရေးအဖွဲ့ထံဥပဒေချန်တင်သွင်းခဲ့ပြီးရက်ပိုင်အကြံမှာအခုလိုအတည်ပြုခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေရဲ့ရိုးရာအစဉ်အလာစံတန်ဖိုးတွေကိုမကြသေးခင်ကအစိုးရကအရှိန်မြှင့်ပြောဆိုလာနေတာကြောင့်အမျိုးသမီးအခွင့်အရေးနဲ့ကိုယ်ဝန်ဖျက်ချမှုအပေါ်ပုံမူတမ်းမြစ်ကန့်သတ်မဲ့အခြေအနေကိုဥတီလာမှဆွေးရင်ကြောင့်တက်ကြွလှုပ်ရှားသူတွေကသတိပေးနေချိန်မှာပဲအခုဥပဒေထွက်ပေါ်လာတာဖြစ်ပါတယ်။ဥပဒေသစ်ထဲမှာအစင်းအလားအလေးအထတွေကိုအလေးပေးမှုဘလောက်ပါဝင်တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဥပဒေသစ်ပါအသေးစိတ်အချက်လက်တွေကိုလည်းမသိရသေးပါဘူးရှင်။